တရုတ်နိုင်ငံနိုင်ငံကြီးငွေကြီးအသစ်ဝန်ကြီးကိုအမေရိကန်ပြောင်စုလာရောက်လေပတ်ဖို့တရားဝင်ဖိတ်ကြားထားတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမက်မီလာကပြောပါတယ်တရုတ်နိုင်ငံဟာသူ့မတိုင်ခင်အရင်ဝင်ကြီးကိုရုတ်တရက်ဖိရှားခဲ့ပြီးတော့ရခိုင်သံတမန်ဟောင်းဖြစ်သူဝန်ယူကိုပဲပြီးခဲ့တဲ့သတင်းပတ်ကခန့်ခဲ့တာပါရခိုင်နိုင်ငံကြီးဝန်ကြီးရှင်ကန်းဟာလပိုင်းလောက်တောင်ဝင်ယူပြီးတော့တလကျော်လောက်လူမျိုးငွင်းကပျောက်နေခဲ့ပါတယ်သူ့ကိုကျမကြီးကြောင့်တောင်ဝင်ကဖိရှားတာလို့တရုတ်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်အမေရိကန်ပြောင်စုရဲ့ရှေ့အာရှနဲ့ပစိဖိတ်ကြီးကလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ခရစ်စတန်ဘတ်ဘရစ်နဲ့တရုတ်နိုင်ငံကြီးဌာနရဲ့မြောက်အမေရိကတိုက်နဲ့သမုဒ္ဒရာဒေသဆိုင်ရာညွှန်ကြားမှုချုပ်ရန်တိုးတို့နှစ်ဦးအမေရိကန်ပြည်သူ့နိုင်ငံကြီးဌာနမှတနင်္လာနေ့တွေ့ဆုံမှုအတွင်းအမေရိကန်ဘက်ကတရုတ်နိုင်ငံကြီးဝန်ကြီးကိုဖိတ်ကြားခဲ့တာဖြစ်တယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်ဒီဖိတ်ကြားမှုကိုတရုတ်ဘက်ကလက်ခံမခံဘူးတော့မပြောဘဲနဲ့ဒီလိုတွေ့ဆုံဖို့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့ပဲပြောခွင့်ရသူကဆိုပါတယ်ဒီဖိတ်ကြားမှုကိုလက်ခံပြီးတော့လာရောက်လည်ပတ်ဖို့မျှော်လင့်ထားကြောင်းနဲ့ဘယ်တော့ဖြစ်မလဲဆိုတာကိုတော့အချိန်တိကျတော့မတတ်မှတ်ရသေးဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမေလာကပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့မီးမြန်းတော့ဝါရှင်တန်မှာရှိတဲ့တရုတ်တိုင်ရင်ကတော့ရုတ်ချင်းဖိတ်ကြားတာမရှိပါဘူးအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ဟာအမေရိကန်နိုင်ငံကြီးဝန်ကြီးတဦးအနေနဲ့၅နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့တရုတ်နိုင်ငံကိုဂျွန်လကရောက်ရှိခဲ့ပြီးတော့အဲဒီတုန်းကတော့ဝန်ကြီးဟောင်းချင်ကန်နဲ့ဂျွန်လ၁၈ရက်နေ့မှာတွေ့ဆုံပါတယ်ဆွေးနွေးမှုတွေဟာပုံမှန်လေးလေးနဲ့အပြုသဘောဆန်းခဲ့တယ်လို့အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်တယ်လို့ဆက်လက်ဆွေးနွေးစရာတွေအတွက်တရုတ်ဝန်ကြီးချင်ကန်ကိုအမေရိကန်လာရောက်ဖို့နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကအဲဒီတုန်းကဖိတ်ကြားခဲ့ပါတယ်ချင်ကန်ဟာတရုတ်သမ္မတရှီချင်းဖင်ရဲ့လက်ထောက်ဟောင်းတူဖြစ်တယ်လို့ပဲအမေရိကန်ဆိုင်ရာတရုတ်သမ္မတကြီးဟောင်းလည်းဖြစ်ပါတယ်သူဟာပြီးခဲ့တဲ့ဒီဇင်ဘာလကနိုင်ငံကြီးဝန်ကြီးဖြစ်ပြီးတဲ့နောက်ဂျွန်လ25ရက်နေ့နောက်ပိုင်းလေးကအများမြင်ကွင်းကနေပြီးတော့ပျောက်နေခဲ့တာပါအခုတရုတ်နိုင်ငံကြီးဝန်ကြီးတစ်ဖြစ်တဲ့ဝန်ကြီးကလည်း2013ခုနှစ်ကနေပြီးတော့2022ခုနှစ်အထိတရုတ်နိုင်ငံကြီးဝန်ကြီးတာဝန်ကိုယူခဲ့ဘူးသူဖြစ်ပါတယ်ခင်ဗျ